ခရစ်တက္ကရာ2012ခုနှစ်နိုဝင်ဘာလ14ရက်နေ့အင်္ဂါနေ့မှာပေါ်တဟိုးနေ့မှာအမေရိကန်နိုင်ငံဟတ်မွန်ဘေးမြို့ဓမ္မန္တနဝိဟာရအကြောင်းတကြီးမှာကျင်းပပြုလုပ်အပ်တဲ့ဓမ္မန္တနဝိဟာရအကြောင်းတကြီးရဲ့ဦးစီးပရဏာနာယကဆရာတော်ဘုရားကြီးမြတ်ဦးစီးရဲ့ဟုတ်ထိတ်ထားယူကျင်းပပြုလုပ်အပ်သောတတိယအကျင့်မြောက်မဂ္ဂဝိပဿနာအဋ္ဌာတရားစခန်းပေါ်မှာခဏိပဋိစ္စသမုပ္ပါဒ်တရားတော်မြတ်ဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမွန်စေတေအကြောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်အရဟတမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါ်တော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များရနိုင်ကြပါစေသကရာဂามိမဉ္ဇဏ်များရနိုင်ကြပါစေအနာဂามိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားဆိုတာကြောင်းကျိုးဆက်သွယ်မှုနဲ့ခန္ဓာဖြစ်စဉ်ကိုပြတဲ့တရားဖြစ်ပါတယ်နော်ခန္ဓာဖြစ်စဉ်ကိုပြတဲ့တရားဟုတ်လားခန္ဓာဖြစ်စဉ်ကိုပြတဲ့တရားဆိုတော့ဒီစာရထဲမှာရှိတာကတော့စာထဲမှာပါတဲ့စာသဘောပေါ့စာထဲမှာပါတဲ့စာသဘောကိုစာထဲအတိုင်းတွေနားလည်ရမှာမဟုတ်ပဲနဲ့ခန္ဓာမှာရောက်အောင်ခန္ဓာထဲမှာသွင်းပြီးတော့နားလည်ပေးမှပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာရကြုံနားမှာပါစာထဲမှာနေနားလည်ရုံကျင့်နေကြမယ်ဆိုရင်တော့ဘာမှကြည်စည်များမှာမဟုတ်ပါဘူးအဲဒါကြောင့်စာရွက်ကိုအဓိကမထားဘဲနဲ့ခန္ဓာကိုအဓိကထားပြီးနားလည်အောင်ကြိုးစားဖို့ဘုန်းကြီးတို့ပြောကြပါတယ်ခန္ဓာပရိစ္ဆသမုပ္ပါဆိုတဲ့အတိုင်းပဲပရိစ္ဆသမုပ္ပါတရားတော်ကိုကြည်လိုက်ရင်ပုဂ္ဂိုလ်တတ္တဝါလူနဲ့ပြမှာစရာမရှိဘူးအဝိဇ္ဇာကနေပြီးတော့စရာမရဏအထိပုဂ္ဂိုလ်တ္တဝါစရာတခုမှမရှိဘူးအားလုံးဟာယုံနာခန္ဓာဖြစ်စဉ်တွေပဲရှိတယ်နော်အဲ့တော့အကျမ်းများအဖြစ်ပြောကြည့်လိုက်မယ်ဆိုရင်အတိတ်တုန်းကဗတ္တရားရှိတယ်အဝိဇ္ဇာနဲ့တဏ္ခာရဟုတ်ပြီအဝိဇ္ဇာတဏ္ခာရကျန်တဲ့တရားတွေမရှိဘူးလားရှိတာပေါ့ခန္ဓာ၅ပါးလုံးရှိတာပဲတဘွာလုံးမှာခန္ဓာတွေများကြီးဖြစ်ခဲ့ဘူးတာပဲဘာဖြစ်လို့အဝိဇ္ဇာနဲ့သင်္ခါရတရား၂ပါးတည်းကိုပဲစဉ်းရင်တင်ပြရတယ်လဲလို့ဆိုရင်ယခုပစ္စုပ္ပန်ဘဝရဲ့ပစ္စုပ္ပန်ခန္ဓာရဲ့အတိတ်အကြောင်းကိုပြချင်လို့ပစ္စုပန်ရထားတဲ့ခန္ဓာတွေဘာကြောင့်ဖြစ်တယ်ဆိုတာကိုပြကြလို့ဒါကြောင့်မလို့အဝိဇ္ဇာနဲ့တဏ္ခာရတရားနှစ်ပါးတည်းကိုပဲဟောပြခြင်းပဲဖြစ်ပါတယ်အတိတ်တုန်းကဘလောက်ပဲခန္ဓာတွေအများကြီးဖြစ်ခဲ့ပူပြီမဲ့ဒီဘဝနဲ့ပတ်သက်လို့အကြောင်းအကျိုးဆက်သွယ်မှုကြတော့အဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးတည်းအဓိကပါပဲအဲ့တော့အဝိဇ္ဇာလို့ပြောလိုက်ရင်တဏှာလည်းပဲပါပိဒါဖြစ်ပါတယ်နော်ဥပါဒါလည်းပါပိဒါဖြစ်ပါတယ်တဏှာရဲ့ဥပါဒါရဲ့အဝိဇ္ဇာရဲ့ဒီတရားသုံးမျိုးပေါင်းစည်းပြီးတော့ဘယ်သူကိုကျေးဇူးပြုပေးတယ်လဲသင်္ခါရဆိုတဲ့ကံကိုကျေးဇူးပြုပေးတယ်ကံနေပြုလုပ်တာပေါ့နော်ကံနေပြုလုပ်တယ်အတိတ်တုန်းကကံနေပြုလုပ်ခဲ့တယ်အဲ့ဒီကံနေပြုလုပ်ခဲ့လို့ဒီဘဝမှာခန္ဓာတွေလာရတယ် ဒီတလုံးလေးကိုကြည့်ပြီးတော့แก้ခတ်ကြည့်လိုက်မယ်ဆိုရင်ဘုရားဘာသာသည်ကမ္မဝါဒီကံကိုအဓိကပြောဆိုတဲ့ဝါဒရှိတဲ့ဘာသာเนาะကံကိုအဓိကပြောဆိုတဲ့ဘာသာပေါ့ကမ္မဝါဒီကံကိုအဓိကပြောဆိုတဲ့ဘာသာဘာဖြစ်လို့ကံကိုအဓိကပြောဆိုတဲ့ဘာသာလို့ပြောရတာလဲပရိစ္ဆသမုပ္ပါမှာဘာတွေ့လို့လဲသင်္ခါရဆိုတဲ့ကံကိုတွေ့လို့เนาะသင်္ခါရဆိုတဲ့ကံကိုကြည့်ပြီးတော့ဘုရားဘာသာဟာကံကိုအဓိကပြောဆိုတဲ့ဘာသာဒီလိုကောက်ချက်ချလို့ရသွားတယ်ဒီတော့အတိတ်တုန်းကကံနေပြုလုပ်ခဲ့လို့ဒီဘဝမှာလာပြီးတော့ခန္ဓာပြရတယ်ဒီဘဝမှာရရှိတဲ့ခန္ဓာတွေဟာအတိတ်တုန်းကဘာနဲ့ဆက်သွယ်ခဲ့တယ်လဲကံနဲ့ဆက်သွယ်ခဲ့တယ်ဟုတ်ပြီကံနဲ့ဆက်သွယ်ခဲ့တယ်အဲကံနဲ့ကံရဲ့အကျိုးပေါ့သင်္ခါရကကံရထားတဲ့ခန္ဓာတွေကအကျိုးကံနဲ့ကံရဲ့အကျိုးဒါကိုဘုန်းကြီးတို့ပြိသက်တွေသင်္ခါရစာယူဖို့ကကံရှိရင်အကျိုးရှိမယ်အကျိုးဖြစ်မယ်နော်ပါတယ်လေကံဖြစ်ရင်အကျိုးဖြစ်မယ်ကံမဖြစ်ရင်အကျိုးမဖြစ်ဘူးကံနေပြုတ်နေတဲ့မြတ်ကာလပတ်လုံးအကျိုးတွေဖြစ်နေမယ်တခုမှလည်းပေါ့ဟုတ်လားကံဖြစ်ရင်အကျိုးဖြစ်မယ်ကံမဖြစ်ရင်အကျိုးမဖြစ်ဘူးကံနေပြုတ်နေတဲ့မြတ်ကာလပတ်လုံးအကျိုးတွေလည်းဖြစ်နေမှာပဲဒီတော့အကျိုးတွေမဖြစ်စေချင်ရင်ဘာလုပ်ရမလဲကံတွေမဖြစ်အောင်လုပ်ဘယ်နဲ့လဲနော်ကံတွေဖြစ်လို့အကျိုးတွေဖြစ်တယ်အကျိုးတွေမဖြစ်စေချင်ရင်ကံတွေမဖြစ်အောင်လုပ်ကဲကံမဖြစ်အောင်လုပ်နိုင်ပါမလားကံမဖြစ်အောင်နေနိုင်ပါမလားမနေနိုင်ဘူးเนาะကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်ကာယကံဘာမှမလုပ်နဲ့ဆိုရင်ဘာမှကြည်လည်းမကြည်နဲ့နားလည်းမထောင်နဲ့စားလည်းမစားနဲ့သွားလည်းမသွားနဲ့ဒီလိုတွေပဲရောက်နေတာပေါ့เนาะဝစီကံလုံးဝမဖြစ်ပါစေနဲ့ဆိုရင်လည်းဘာမှမပြောနဲ့မနောကလည်းမဖြစ်ပါစေနဲ့ဆိုလည်းဘာမှမတွေးနဲ့အဲ့ဒီနေရုံပဲရှိတယ်။နေနိုင်ပါမနေနိုင်ဘူး။ဒါကံမဖြစ်အောင်နေပါ။ကံဖြစ်ရင်ခန္ဓာတွေရမယ်။ကံမဖြစ်ရင်ခန္ဓာတွေမရဘူး။ဒါကြောင့်မလို့ခန္ဓာမရခြင်းပါဘူးဆိုရင်ကံတွေမဖြစ်စေနဲ့။အဓိပ္ပာယ်ကဒီအဓိပ္ပာယ်ရောက်နေတာပေါ့ဟုတ်လား။ဟုတ်ပြီအဲ့ဒီတိုင်နေလို့ရမလားမရမရရင်တခါတော့ဒီမျိုးစဉ်းစားပါတော့ဟုတ်ပြီကံဆိုတာကတော့ကာယကံရှိရင်တကယ်ဆုံးတရားပြည့်လုံးမှုတော့ရှိနေမှာပဲဝစီကံဆိုတာကလည်းတကယ်ဆုံးတရားပြည့်စုံမှုတော့ရှိနေမှာပဲမနောကံဆိုတာကလည်းတကယ်ဆုံးတရားတွေးမှုကြံမှုရှိနေမှာပဲဒါတွေကရှောင်လို့မရဘူးမျက်စိရှိရင်ကြည့်မိမှာပဲနားရှိရင်နာထောင်မိမှာပဲနှာခေါင်းရှိရင်ရှူရှက်မိမှာပဲလျှာရှိရင်စားမိမှာပဲကိုယ်ကာယရှိရင်တွေးထိမိမှာပဲမနှောရှိရင်တွေးမိမှာပဲရှောင်လို့ရမလားရှောင်လို့မရရှောင်လို့မရရင်ဒီကံပဲရှောင်လို့ရမလဲကံမဖြစ်အောင်နေလို့ပဲဖြစ်မလဲနော်ဒါဖြစ်ရင်နောက်တစ်မျိုးစဉ်းစားကြည့်လိုက်တဲ့အခါကျတော့အဲ့ဒီကံဒီအတိတ်တုန်းကသင်္ခါရဆိုတဲ့ကံဒီသူ့နောက်မှာဘယ်လိုကနေပြီးတော့ကျောင်းတော်ကံပြုတာလဲသင်္ခါရဆိုတဲ့ကံကိုဘယ်လိုကနေကျောင်းတော်ကံပြုတာလဲအဝိဇ္ဇာဟုတ်လားအဝိဇ္ဇာဆိုတဲ့တရားကိုယူလိုက်ရင်သူ့နဲ့အတူတကွာတဏှာရဲ့ဟုတ်ပါတယ်အဲ့ဒီတရားတွေကကဲမလားမကဲဘူးအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒဏ်အဝိဇ္ဇာကဘာသဘောရှိမသိတဲ့သဘောရှိဘာကိုမသိသစ္စာ၄ပါးကိုမသိတာဟုတ်လားဘာကိုမသိတာလဲသစ္စာ၄ပါးကိုမသိတာသစ္စာ၄ပါးထဲမှာအဓိကဘာသစ္စာမသိတာလဲဒုက္ခသစ္စာကိုမသိတာဒုက္ခသစ္စာဆိုတာဘယ်သူတွေလဲခန္ဓာ၅ပါး ယောက်နာနှစ်ပါးဖြစ်သဘောပြတ်သဘောအဲ့ဒါဒီပါလေဒုက္ခသစ္စာပဲเนาะဒုက္ခသစ္စာဒုက္ခသစ္စာလို့ပြောနေတာဒီခန္ဓာ၅ပါးကိုပြောနေတာအချင်းချုပ်လိုက်တော့ယုံနဲ့နာအဲ့ဒီယုံနာကိုဘာဖြစ်လို့ဒုက္ခသစ္စာလို့ပြောတာလဲမေးတော့ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဒီတော့ဒုက္ခသစ္စာကိုသိဖို့ဆိုတာဖြစ်ပြတ်သိမှဒုက္ခသစ္စာသိတာเนาะဖြစ်ပြတ်မသိရင်ဒုက္ခသစ္စာမသိဘူးဖြစ်ပြတ်သိမှဒုက္ခသစ္စာသိတာအဲ့တော့ခန္ဓာ၅ပါးသိယုံနဲ့မဖြစ်သေးဘူးဖြစ်ပြတ်လည်းသိရအောင်မယ်ဖြစ်သဘောပြတ်သဘောသိရအောင်မယ်ဟောဘိစတိနိရောဇတိဆိုတဲ့အတိုင်းပဲဖြစ်ပြီးရင်ပြတ်တတ်တယ်အဲ့ဒီသဘောကိုသိမှဒုက္ခသစ္စာကိုသိတယ်လို့ခေါ်တယ်ခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြတ်ဒုက္ခသစ္စာတရားအဲ့ဒါကိုမသိတာသည်အဝိဇ္ဇာတဏ္ဍာကဘာသဘောရှိတော့တာယတ္တမနှစ်သက်တွေ့တာလူကျင်တ္တမနှစ်သက်တွေ့တာတာယမြတ်နုတတ်တဲ့သဘောရှိတယ်ဟုတ်လားလူကျင်တာနှစ်သက်တာတမတ္တာတွေ့တာတာတာယတာမြတ်နုတာအဲ့ဒါတွေအားလုံးဒီပါလေတဏ္ဍာရဲ့သဘောတွေကြီးပဲဟုတ်လားတဏ္ဍာရဲ့သဘောတွေကြီးပဲအဲ့တော့တဏ္ဍာစရာကကရတိတတဏှာတို့ပေမတဏှာတို့မိသားစုအနေနဲ့သားပေါ်မှာจิตတာသမီးပေါ်จิตတာအမေပေါ်จิตတာဖေပေါ်จิตတာဒါကရတိတတဏှာလို့ခေါ်တယ်။ဘာပဲဖြစ်ဖြစ်တဏှာကတဏှာပဲ။အာယုံ၅ပါးကာမဂုဏ်တရားကိုตายရတဲ့တမတဲ့နှိမ့်တဲ့ဒါလည်းပဲတဏှာပဲ။အဲ့ဒီတဏှာကခုဘာထုတ်တယ်အတူတူပဲနော်အနေထားအလိုက်အချင်းရာကွဲရင်သာကွဲသွားမယ်ဒါပေမဲ့တဏှာကတော့တဏှာပဲเนาะဇနီးနဲ့ခင်မွန်းချစ်တာလည်းတဏှာပဲသားသမီးနဲ့မိဘချစ်တာလည်းတဏှာပဲညီကမောင်နှမအချင်းချင်းချစ်တာလည်းတဏှာပဲခွေးကလေးတွေကြောင်လေးတွေချစ်တာလည်းတဏှာပဲမိတ်ဆွေချင်းချင်းချစ်တာလည်းတဏှာပဲတဏှာကတဏှာပဲကိုပိုင်တဲ့ပစ္စည်းကလေးကိုသုံးဆောင်တဲ့ပစ္စည်းကလေးတွေပေါ်မှာဟုတ်လားဘာပစ္စည်းငါပစ္စည်းနဲ့ခင်မွန်းတွေ့တာနေတာလည်းဒါလည်းတဏှာပဲဒီတော့အားလုံးခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်ကိုယ်ဘဝကြီးတစ်ခုလုံးကိုตายရနေတယ်၊ကျဉ်းနဲ့နေတယ်၊တက်မဲ့နေတယ်၊နှစ်သက်နေတယ်၊တွေ့တာနေတယ်၊မြတ်နိုးနေတယ်ဒီလိုပြောရမှာပေါ့နော်ကိုယ်ဘဝကြီးတစ်ခုလုံးကိုအဲဒီတော့ခင်နဲ့ခင်နဲ့ခင်နဲ့မင်းနဲ့ตายရတဲ့တက်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့ဘလောက်ပဲသားကိုတွေ့တာတဲ့သမီးကိုတွေ့တာတဲ့သားချစ်တယ်သမီးချစ်တယ်ပြောပြောအဓိကကတော့ကိုယ့်ကိုယ်ကိုချစ်ဆောင်ပဲကိုယ့်ကိုယ်ကိုကိုချစ်လို့သားကိုချစ်တဲ့စိတ်ဖြစ်တာပေါ့နော်ကိုယ့်ကိုယ်ကိုမှမချစ်ရင်သားကိုချစ်တဲ့စိတ်ပဲဖြစ်မှာသားဆိုတာဘာကိုကြောင်းပြီးပြီးသားဖြစ်လာတယ်ငါကိုကြောင်းပြီးပြီးတော့သားဖြစ်လာတာကိုနော်ငါမရှိရင်ဘယ်သားရှိမလဲငါရှိလို့သားရှိတာငါရှိလို့သမီးရှိတာငါရှိလို့ဇနီးရှိတာငါရှိလို့ခင်မွန်းရှိတာငါဆိုတာမှမရှိရင်သားသမီးဇနီးခင်မွန်းဘာမှမရှိဘူးနော်ဒါကြောင့်အရင်ကကပါလေငါပဲအတ္တကြီးအတ္တနောနာထောဘလူတွေဘလောက်ဘလူတွေပေါ်မှာဘလောက်ချစ်တယ်ပြောပြောအဓိကကဘလူကိုချစ်ဆုံးလဲကိုကိုကိုချစ်ဆုံးသားကိုချစ်တယ်ဆိုတာလည်းပဲနော်သားကိုကြည့်ပြီးတော့ကိုစိတ်ချမ်းသာခြင်းတာကိုပြောတာသားကိုကြည့်ပြီးတော့ကိုစိတ်ချမ်းသာခြင်းတဲ့တဏှာကိုပြောတာအဲ့ဒါကိုသားကိုချစ်တယ်လို့ပြောတာသမီးကိုချစ်တယ်ဆိုတာလေသမီးကိုကြည့်ပြီးတော့ကိုယ်စိတ်ချမ်းသာခြင်းတယ်သမီးကိုကြည့်ပြီးတော့ကိုယ်စိတ်တွေချမ်းသာခြင်းတယ်သားကိုကြည့်ပြီးတော့ကိုယ်စိတ်တွေချမ်းသာခြင်းတယ်ပြန်သားချစ်တယ်သမီးချစ်တယ်ဆိုပေမဲ့အဓိကကတော့ကိုယ်စိတ်ချမ်းသာခြင်းကအဓိကကိုယ့်ကိုယ်ကိုချစ်တာကအဓိကနော်ကိုယ့်ကိုယ်ချစ်တာချစ်တာကအဓိကသားတွေသမီးတွေဆင်းရဲမှစိုးတယ်ဆိုတာဒီတကယ်တော့ကြတော့သူတို့တွေဆင်းရဲတာမြင်ရင်ကိုယ်စိတ်ထဲမှာမချမ်းသာဘူးကိုယ်စိတ်မချမ်းကိုယ်စိတ်ထဲမှာမချမ်းသာလို့သူတို့ကိုဆင်းရဲမှာစိုးတာသူတို့တွေဒုက္ခရောက်မှာစိုးတာဘာဖြစ်လို့သူတို့ဒုက္ခရောက်တာမကြည့်ကျင်တာတော့ကိုယ်စိတ်ဆင်းရဲမှာစိုးလို့မကြည့်ကျင်တာနော်အဓိကကတော့ကိုယ့်ကိုယ်ကအဓိကပဲကိုယ်စိတ်ဆင်းရဲတော့မှဆိုတော့တို့တွေဒုက္ခရောက်ရင်ကိုယ်စိတ်တွေဆင်းရဲမယ်တို့တွေအားလုံးအဆင်ပြေနေရင်ကိုယ်စိတ်ချမ်းသာမယ်ကိုယ်စိတ်ချမ်းသာခြင်းနဲ့ ကိုယ်စိတ်မဆင်းရဲခြင်းဘူး။ဒါကြောင့်မလို့သာသမီတွေပြည့်လဲစေခြင်းတယ်။မပြည့်မလဲမဖြစ်စေခြင်းဘူး။ဒါသားအတွက်ကအဓိကမဟုတ်ဘူးကိုယ့်အတွက်ကအဓိကဖြစ်နေတာ။တခါတခါကျတော့တချို့ရှိပါသေးတယ်။ကိုကသာပူပန်လို့သားအတွက်ပူပန်သမီအတွက်ပူပန်လိုက်ပြီးတော့ကြောင်းကြဆိုင်ပြောဆိုနေပြီးမှသူကလည်းသူတို့ပြောနေတာပဲ။သူကလည်းသူဆင်ပြေးနေတာပဲ။သူကလည်းသူပြောနေတယ်သူကလည်းသူဆင်ပြေးနေတယ်ကိုကသာတွေးပြီးပူနေတာကိုကပူနေတယ်ဆိုတာသူ့အတွက်ပူတာမှမဟုတ်ပဲပဲသူ့ကိုဆင်းရဲတဲ့ထင်ပြီးတော့အဆင်မပြေဘူးထင်ပြီးတော့ကိုယ်စိတ်ထဲမှာဆင်းရဲနေလို့ကိုယ်စိတ်ချမ်းသာအောင်သူ့ကိုပြည့်စုံစေချင်တာကိုလိုချင်တဲ့ပုံစံဖြစ်စေချင်တာဒီဘလောက်ပဲချမ်းသာချမ်းသာကိုလိုချင်တဲ့ပုံစံမဟုတ်ရင်ကိုယ်စိတ်ဆင်းရဲတယ်ဒါကြောင့်ကိုယ်စိတ်ချမ်းသာဖို့ကအဓိကအရိဒတဏှာရဲ့သဘောသည်ဘုသူတွေပုံမှာဘလောက်ချစ်တယ်ပြောပြောအဓိကကတော့ဘုသူကိုချစ်တာလေကိုယ့်ကိုယ်ကိုချစ်တာအဓိကကိုယ့်ကိုယ်ကိုချစ်တယ်ဆိုတော့ကိုယ့်ရဲ့ခန္ဓာကိုချစ်တယ်လို့ဒီလိုလည်းပြောလို့ရတာပေါ့နော်ကိုယ့်ရဲ့ခန္ဓာကိုချစ်တယ်အရိကနေတစ်ဆင့်ကြော်ပြီးတော့ကြည့်လိုက်မယ်ဆိုရင်ကိုယ့်ဘဝချစ်တာကိုယ့်ဘဝကိုချစ်တယ်ကိုယ့်ဘဝကိုချစ်တယ်ကိုယ်ဘဝကိုချစ်တာသည်တဏှာကိုယ်ဘဝကိုချစ်တာတဏှာဆိုတော့လက်ရှိရထားတဲ့ဘဝကိုချစ်တယ်ဆိုရင်လက်ရှိဘဝကြီးညီကောင်းချုံရတော့မယ်ဆုံးရတော့မယ်ဆိုတဲ့အခါကျတော့နောက်ဘဝကိုလှန့်ချစ်လိုက်တာနောက်ဘဝကိုလှန့်မျောလိုက်တာဒီတော့ဘဝတွေဘဝတွေချစ်တာသည်တဏှာနော်ခုနကသာသမီသတိခမောဆိုတဲ့အာယုံ၅ပါးကိုချစ်တာလဲတဏှာကိုယ်ရထားတဲ့ဘဝကိုချစ်တာလဲတဏှာအယုံ၅ပါးကိုချစ်တာကကာမတဏ္ဍာကိုရတဲ့ဘဝကိုချစ်တာကဘဝတဏ္ဍာအလုံးစုံကတဏ္ဍာကြီးပဲတူတူပဲအယုံ၅ပါးကိုချစ်တာကကာမတဏ္ဍာကိုရတဲ့ဘဝကိုချစ်တာကဘဝတဏ္ဍာအဲ့ဒီတဏ္ဍာကဖြစ်လာတဲ့အခါကျတော့တဏ္ဍာရဲ့အလိုအတိုင်းတဏ္ဍာရဲ့လိုချင်တဲ့ဆန္ဒအတိုင်းမဖြစ်မနေဆိုတဲ့စိတ်ကလေးဖြစ်လာတယ်အဲ့ဒါကဥပါဒ်စွတ်စွတ်လန်းလန်းဖြစ်လာတာပေါ့သားဆိုတဲ့သားပေါ်မှာဆွဲတယ်၊သမီးဆိုတဲ့သမီးပေါ်မှာဆွဲတယ်၊ပစ္စည်းဆိုတဲ့ပစ္စည်းပေါ်မှာဆွဲတယ်။အဲဒီဆွဲလမ်းမှုသည်ဥပါဒ။တခါတခါတဏှာနဲ့ဆွဲတယ်၊တခါတခါဒိဋ္ဌိနဲ့ဆွဲတယ်။တဏှာနဲ့ဆွဲတာကတော့မရရင်မနေဆိုတဲ့သဘောနဲ့ဆွဲတာ။ဒိဋ္ဌိနဲ့ဆွဲတာကတော့ငါသားမှငါသား၊ငါသမီးမှငါသမီး၊ငါမှငါဒီလိုဆွဲတာ။အဲဒါကဒိဋ္ဌိဆွဲ။အာရုံပေါ်လိုက်ရင်ဥပါဒ။အဲ့ဒါအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီတရားသုံးမျိုးတည်အဝိဇ္ဇာကိုချေခံပြီးတော့ဖြစ်နေတဲ့တရားတွေပဲအဲ့ဒါအတိတ်ကာလတုန်းကမြတ်စွာဘုရားကဘုလို့ဟောခဲ့လဲအဝိဇ္ဇာပြိဿဘာမှာဘုလို့ဟောထားလဲတဏှာနဲ့ဥပါဒံအဲ့ဒီမှာဖြစ်ဆွတ်ချက်ကလေးကဘာတော့အဝိဇ္ဇာဖြစ်ရင်တဏှာဥပါဒံဖြစ်တယ်တဏှာဥပါဒံဖြစ်ရင်အဝိဇ္ဇာဖြစ်တယ်ဒါဖြစ်ဆွတ်ချက်ဒီတော့အားလုံးပေါလိုက်မယ်ဆိုရင်အတိတ်ကာလတုန်းကဘုလိုတွေဖြစ်ခဲ့လေအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဘာတွေတော့ကိလေသာတွေနော်အရိတရားသုံးမျိုးကဘာတွေလဲကိလေသာတရားတွေမိမိတဏှာမှာဖြစ်ခဲ့ဘူးတယ်ဘုလိုတွေလည်းပြောကြည့်ပါအောင်အဝိဇ္ဇာရဲ့ဒီမှာမြတ်စွာဘုရားသခင်ကရမကြီးကသင်္ခါရကိုဟောတဲ့နေရာမှာသင်္ခါရတစ်လုံးနဲ့ဟောတာမှမဟုတ်ပဲပဲတဏှာကဘလို့ထဲထားလဲအဝိဇ္ဇာအဝိဇ္ဇာလေးထဲထားတယ်နော်အဝိဇ္ဇာနေတဲ့ကွာတဏှာဥပါဒံဒီတရားတွေလည်းပါနေတာပဲအသက်အပြည့်ဆုံးကအဝိဇ္ဇာမဟုတ်လို့အဝိဇ္ဇာကိုဥတည်ပြီးဟောထားတာဒိဋ္ဌိတို့တဏှာတို့ကအဝိဇ္ဇာလောက်အသက်မပြင်းဘူးနော်ဒိဋ္ဌိဆိုလို့ရှိရင်သောတာပန်ဖြစ်တရားချုပ်သွားပြီကာမတဏှာဆိုရင်နာဂံဖြစ်တရားချုပ်သွားပြီဒါကြောင့်မလို့အသက်အပြည့်ဆုံးကအဝိဇ္ဇာအဝိဇ္ဇာကိုဥတည်ပြီးတော့အတိတ်ကာလရဲ့အကြောင်းအဖြစ်နဲ့ဟောထားတာဒီတော့သင်္ခါရကြောင့်ဘဝတစ်ခုရတယ်ကံကြောင့်ဘဝတစ်ခုရတယ်ဆိုပေမဲ့ကံဖြစ်တိုင်းဘဝတစ်ခုရတာမှမဟုတ်ပဲပဲအဝိဇ္ဇာတဏှာဥပါဒံဆိုတဲ့ကိလေသာတို့နဲ့ကြောတော့ကပြုပြီးပြုတဲ့ကံဒီတာဘဝတစ်ခုရတာပါဟုတ်လားကံဖြစ်တဲ့ဘဝရတာလားဘလုကံမြတ်တာပွားရတာလေအဝိဇ္ဇာတဏှာဥပါဒတရားသုံးမျိုးကြောတော့နောက်ကပြုထားတဲ့ကံဒီဘဝတစ်ခုကိုဖြစ်စေတယ်ဖြစ်ဆက်လိုက်တာနော်သောတာရောကစကားကံဖြစ်ရင် ဘဝတစ်ခုဖြစ်တဲ့ကံမဖြစ်ရင်ဘဝတစ်ခုမဖြစ်ဘူးဒီတော့ဘဝတစ်ခုမရခြင်းရင်ကံမဖြစ်အောင်လုပ်ရမယ်ဒါသောသောကစကားအခုစကားကိုပြန်လိုက်ပါပြီဘယ်လိုပြန်လိုက်လဲကံမင်းဖြစ်ပင်ဖြစ်냐တော့လည်းပဲနော်ကံဖြစ်တိုင်းဘဝတစ်ခုရပါမလားဘလို့ကံမျိုးမှဘဝတစ်ခုရတော့အဝိဇ္ဇာတဏှာဥပါဒံကြောင့်ဖြစ်တဲ့ကံပြောကြည့်စမ်းအဝိဇ္ဇာတဏှာဥပါဒံကြောင့်ဖြစ်တဲ့ကံအဲ့ဒီကံကဘဝတစ်ခုကိုတိဆောက်ပေးတယ်အဲ့တော့ဘုန်းကြီးတို့အခုဘဝတစ်ခုရလာတယ်ဘယ်သူကြောင့်ရတော့ကံကြောင့်ရတယ်ဘလို့ကံမျိုးလဲအဝိဇ္ဇာတဏှာဥပါဒံကြောင့်ဖြစ်တဲ့ကံအဲ့ဒီကံကြောင့်ဘာဖြစ်လာလဲအဘောရကိုရလာတာဒီတော့အဲ့ဒီဖြစ်ဆက်ချက်ကလေးနဲ့ပြောမယ်ဆိုလို့ရှိရင်ဘဝတစ်ခုမရခြင်းပါဘူးဆိုရင်ကံတော့ဖြစ်ခြင်းဖြစ်ပါဒါပေမဲ့အဲ့ဒီကံထဲမှာအဝိဇ္ဇာတဏှာဥပါဒံဆိုတဲ့အကြောင်းတရားတွေမပါပါစေနဲ့အဝိဇ္ဇာတဏှာဥပါဒံဆိုတဲ့အကြောင်းတရားတွေပါလာခဲ့မယ်ဆိုရင်တော့အဲ့ဒီကံဒီဘဝတစ်ခုကိုဖြစ်စေမယ်ဘဝတကုမရစေခြင်းမှာဘူးဆိုရင်အဝိဇ္ဇာတဏှာဥပါဒံအကြောင်းတရားတွေမပါတဲ့ကံမျိုးသာဖြစ်ပါသည်အဝိဇ္ဇာတဏှာဥပါဒံဆိုတဲ့အကြောင်းတရားတွေပါတဲ့ကံဆိုလို့ရှိရင်တော့ဣကံမှုကြဘဝတကုရမှာပဲဘဝရရင်ခန္ဓာဘယ်နှပါးလဲ၅ပါးဘာသစ္စာလဲအဲဒုက္ခသစ္စာတွေရမှာပဲဒီတော့ဆိုတော့ဘုန်းကြီးပရိသတ်တွေရှင်းတော့ရှင်းနေတာပဲဟုတ်လားကံဆိုတာဘလို့မှရှောင်လို့မရဘူးသနာကုသိုလ်လည်းကံမယ်သီလကုသိုလ်လည်းကံမယ်ဘာဝနာကုသိုလ်လည်းကံမယ်အကုသိုလ်လည်းကံမယ်ဇန်နေလည်းကံမယ်သို့တော်လည်းပဲအဲ့ဒီကံတွေပြုတ်ခဲ့စဉ်တုန်းကအဝိဇ္ဇာတဏှာဥပါဒံပါမယ်ဆိုရင်ဘဝတစ်ခုရမယ်ဝိဇ္ဇာတဏှာဥပါဒံမပါဘူးဆိုရင်ဘဝတစ်ခုမရဘူးဒီလိုသလားဝိဇ္ဇာတဏှာဥပါဒံမပါတဲ့ကံမျိုးကဘယ်လိုကံမျိုးလဲအဝိဇ္ဇာတဏှာဥပါဒံပါတဲ့ကံမျိုးကဘယ်လိုကံမျိုးလဲစစ်စစ်ကြည့်ဖို့တော့လိုတာပေါ့လေ။နော်။ဒါပရိသတ်သမုပ္ပါဒ်နည်းကိုကြည့်ပြီးတော့အခြေခံပြီးတော့တွေးစရာလေးတွေဘုန်းကြီးပြပြပေးနေတာဟုတ်လား။တွေးရုံနဲ့မဖြစ်သေးဘူးလက်တွေနဲ့ဆောင်ရွက်လို့မရနိုင်ဘူးလားရနိုင်လား။ရနိုင်ပါလေ။အဲ့ဒီတော့ကဲအာဟုသောကံကနေစပြောကြည့်လိုက်။အာဟုသောကံများဖြစ်တဲ့အခါမှာအဝိဇ္ဇာတဏှာဥပါဒံမပါတဲ့မပါအောင်အာဟုသောကံကိုပြုလို့လို့ရနိုင်သလားမရနိုင်ဘူးလားရနိုင်သလားမရနိုင်ဘူးလားမရနိုင်ဘူးအကုသိုလ်ဆိုကလေးကိုကသူနဲ့အဝိဇ္ဇာကလည်းအကုသိုလ်ပဲတဏှာကလည်းအကုသိုလ်ပဲဥပါဒါကလည်းအကုသိုလ်ပဲသူတို့နဲ့မျိုးတူပစ္စည်းတွေဖြစ်နေတဲ့အတွက်အကုသိုလ်ကံရင်လုံးမှဖြစ်လာပြီဆိုရင်အဝိဇ္ဇာကင်းတဲ့အကုသိုလ်ကံရှိပါမလားတဏှာကင်းတဲ့အကုသိုလ်ကံရှိပါမလားဥပါဒါကင်းတဲ့အကုသိုလ်ကံမရှိပါဘူးเนาะဒီလိုဆိုလို့ရှိရင်အကုသိုလ်နဲ့ပတ်သက်လာရင်အဝိဇ္ဇာတဏှာဥပါဒံအမြဲတမ်းပါတယ်ပေါ့ဒီလိုပြောရမှာပါဟုတ်လားဒီလိုဆိုရင်အကုသိုလ်ကံဒီအကျိုးမပေးတဲ့အကုသိုလ်ကံရှိလားပရိသတ်နေအကျိုးမပေးတဲ့အကုသိုလ်ကံမရှိဘူးတရားဒါရေပုံရပြောလိုက်တာပေါ့နော်ရေပုံရပြောလိုက်တာညာနှုံးပြတော့မဟုတ်သေးပါဘူးဟုတ်လားရေပုံရအနေနဲ့ပြောရတော့မှတ်ပေါ့အကုသိုလ်ကံနဲ့ပရိသတ်နေကြုံမပေးတဲ့ကံမရှိဘူးအကုသိုလ်ကံဖြစ်ရင်ပရိသတ်နေကြုံပေးဖို့ပေးမယ်ပရိဘယ်ပုံမှာပရိသတ်နေကြုံပေးမလဲပယ်လေးပုံမှာပရိသတ်နေကြုံပေးမယ်နော်အကုသိုလ်ကံဒီဘယ်ပုံမှာပရိသတ်ဒီအကျိုးပေးမှာလဲအပယ်လေးပုံမှာပရိသတ်ဒီအကျိုးပေးမယ်နော်ဒါကြောင့်မလို့သူတက်ကတော့ပုံသင်တတ်မှတ်ချက်ရသွားပြီအကုသိုလ်ကံလုံးရင်အပယ်လေးပုံမှာပရိသတ်နေကြုံပေးမယ်အကုသိုလ်ကံလုံးရင်အပယ်လေးပုံရောက်မယ်ဟုတ်ပြီ။နောက်ဘာကံရှိသေးလဲ။ကာမကုသိုလ်ကံရယ်၊ရူပကုသိုလ်ကံရယ်၊အရူပကုသိုလ်ကံရယ်။ဘယ်လိုမျိုးရှိလဲ။၃မျိုး။ဟုတ်ပြီ။အဲ့ဒီ၃မျိုးကိုအကုသိုလ်ကံလို့ခေါ်သလား၊ကုသိုလ်ကံလို့ခေါ်သလား။ကုသိုလ်ကံလို့ခေါ်တယ်။ကုသိုလ်ကံလို့ခေါ်မယ်ဆိုရင်အဝိဇ္ဇာတဏှာဥပါဒံကအကုသိုလ်။အဲ့ဒီတရားတွေကကုသိုလ်။ကုသိုလ်နဲ့အကုသိုလ်တူရလား။ဟောမတူဘူး။အဲ့ဒါလည်းမတူတဲ့အခါကျတော့အဝိဇ္ဇာတဏှာဥပါဒံဆိုတဲ့အကြောင်းတရား၃မျိုးမပါအောင်လည်းပဲကုသိုလ်ပြုလို့ရသလိုအဝိဇ္ဇာတဏှာဥပါဒံအကြောင်း၃မျိုးကြောင့်ကုသိုလ်ဖြစ်တာလည်းရှိတယ်။အဝိဇ္ဇာတဏှာဥပါဒံအကြောင်း၃မျိုးကြောင့်ကုသိုလ်ဖြစ်တာရှိသလို ဝိသရဏဥပါဒါအကြောင်းသုံးမျိုးမပါဘဲနဲ့ကုသိုလ်ဖြစ်တာလေရှိတယ်ဒါကုသိုလ်ကဘယ်နှမျိုးလဲသုံးမျိုးအဲဒီကုသိုလ်သုံးမျိုးကိုထပ်ခွဲလိုက်ရင်နှမျိုးဟုတ်တယ်မလားကာမကုသိုလ်ရဲ့ရူပကုသိုလ်ရဲ့အာရပကုသိုလ်ရဲ့ကုသိုလ်ဘယ်နှမျိုးလဲအခြေခံအဖြစ်ကုသိုလ်သုံးမျိုးအဲဒီကုသိုလ်သုံးမျိုးကိုထပ်ပြီးတော့ခွဲကြည့်လိုက်ရင်ဘယ်နှမျိုးစီရတော့နှမျိုးစီရတယ်ဘယ်လိုပါလဲအဝိဇ္ဇာတဏှာဥပါဒံအကြောင်းခံတဲ့ကုသိုလ်ရဲ့အဝိဇ္ဇာတဏှာဥပါဒံအကြောင်းမခံတဲ့ကုသိုလ်ရဲ့ကာမကုသိုလ်ကလည်းဗာလဲအဝိဇ္ဇာတဏှာဥပါဒံအကြောင်းခံတဲ့ကုသိုလ်ရဲ့အဝိဇ္ဇာတဏှာဥပါဒံအကြောင်းမခံတဲ့ကုသိုလ်ရဲ့နှစ်မျိုးရူပကုသိုလ်ကလည်းဗာလဲအဝိဇ္ဇာတဏှာဥပါဒံအကြောင်းခံတဲ့ကုသိုလ်ရဲ့အဝိဇ္ဇာတဏှာဥပါဒံအကြောင်းမခံတဲ့ကုသိုလ်ရဲ့နှစ်မျိုးအာရပကုသိုလ်ကြတော့လည်းဗာနှစ်မျိုးလဲနှစ်မျိုးပဲဘာတွေလဲဝိဇ္ဇာတဏှာဥပါဒံအကြောင်းခံတဲ့ကုသိုလ်ရဲ့ဝိဇ္ဇာတဏှာဥပါဒံအကြောင်းမခံတဲ့ကုသိုလ်ရဲ့နှစ်မျိုးစီနှစ်မျိုးစီမရဘူးလားရတာပေါ့နော်အားလုံးပေါ်လိုက်တော့6မျိုးဖြစ်သွားတာပေါ့ဟုတ်လားကာကမိတာဖြင့်ကာမကုသိုလ်ကိုပဲအရင်ပြောကြည့်လိုက်မယ်အဝိဇ္ဇာတဏှာဥပါဒံအကြောင်းခံတဲ့ကာမကုသိုလ်ရဲ့အဝိဇ္ဇာတဏှာဥပါဒံအကြောင်းမခံတဲ့ကာမကုသိုလ်ရဲ့နှစ်မျိုးရှိသွားပြီဒီတော့အဝိဇ္ဇာတဏှာဥပါဒံဆိုတာကသူတို့ရဲ့သဘောသားတွေကြည့်လိုက်မယ်ဆိုရင်ဘယ်အချိန်ဒီမှာဖြစ်တော့အခုနပြောခဲ့တဲ့သဘောသားအရာဆိုရင်ခန္ဓာ၅ပါးယုံနာ၂ပါးဖြစ်ပြက်ဒုက္ခသစ္စာတရားအဲ့ဒါကိုမသိရင်အဝိဇ္ဇာသိတယ်မလားခန္ဓာ၅ပါးယုံနာ၂ပါးဖြစ်ပြက်ဒုက္ခသစ္စာတရားအဲ့ဒီသစ္စာတရားကိုမသိရင်အဝိဇ္ဇာအဝိဇ္ဇာဖြစ်ခဲ့တော့တဏှာဖြစ်မယ်ဥပါဒံဖြစ်မယ်ဟုတ်လားဒါကြောင့်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြက်ဒုက္ခသစ္စာတရားကိုမသိရင်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီတရားလုံးမျိုးဖြစ်မယ်ကုသိုလ်တော့ပြုတော့ပြုနေတာပဲဒါပေမဲ့ကုသိုလ်ပြုတဲ့အချိန်မှာခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြက်ဒုက္ခသစ္စာတရားကိုမသိဘဲနဲ့ကုသိုလ်ပြုမယ်ဆိုရင်ဘယ်သူတွေကျောတော်တော်ကပြုနေလဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါယတရားဘယ်နှမျိုးအဲ့ဒီတရား၃မျိုးဒီအကုသိုလ်ဖြစ်တဲ့အတွက်မိမိပြုတဲ့ကုသိုလ်တွေနဲ့တပေါင်းတည်းတော့ဖြစ်ခွင့်မရဘူး။ဘာဖြစ်လို့တော့အကုသိုလ်ဖြစ်နေလို့ဟုတ်လား။အဲ့ဒီတရားတွေကအဝိဇ္ဇာတွေကကုသိုလ်လားအကုသိုလ်လား။ပြုနေတာကကုသိုလ်။တဘောတူလား။မတူသေးတဲ့အတွက်ဒီလိုကပူပေါင်းပြီးတော့ဖြစ်ခွင့်ရှိလား။မရှိဘူးမရှိပေမဲ့လို့လည်းပဲနောက်ကနေပြီးတော့အကြောင်းတရားဖြစ်နေတော့ထောက်ပံ့လို့မရဘူးလားရပါမယ်မသိမှုနဲ့ကုသိုလ်ပြုရင်ဘလို့ကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တာသစ္စာတရားမျှော်လင့်တောင်းတမှုနဲ့ကုသိုလ်ပြုရင်ဘလို့ကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တာနော်သာသသမိဇ္ဇပစ္စည်းဇ္ဇငါဇွဲဆွဲပြီးတော့ကုသိုလ်ပြုရင်ဥပါဒံအကြောင်းခံပြီးတော့ကုသိုလ်ဖြစ်တာအဲ့ဒီလိုကုသိုလ်ဖြစ်ခြင်းရဲ့အကြောင်းတရားအနေနဲ့တော့ဆောင်ရွက်လို့မရဘူးလားရတာပေါ့နော်အဲ့တော့မိမိတို့ယနေ့ကုသိုလ်ကောင်းမှုပြုတဲ့ဆွေးကြပါစို့အဲ့ဒီကုသိုလ်ပြုတဲ့ကုသိုလ်ကောင်းမှုသည်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပေဒုက္ခသစ္စာတရားကိုသာမသိဘဲနဲ့ကုသိုလ်ကောင်းမှုပြုကြမယ်ဆိုရင်အဲ့ဒီကုသိုလ်သည်ဘယ်လိုကြောင့်ဖြစ်တော့ဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တဲ့သဘောမသိရဘူးလားသိရပါကုသိုလ်ထဲမှာအဝိဇ္ဇာမပါပေမဲ့အဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်ပေါ့နော်ဒီလိုဘုန်းတော်ပရိသတ်တွေကခေတ္တဖြင့်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပေဒုက္ခသစ္စာတရားကိုမသိဘဲနဲ့ကုသိုလ်ပြုတာရယ်သိပြီးတော့ကုသိုလ်ပြုတာရယ်ဘယ်နှမျိုးရှိတော့နှမျိုးနော်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပေဒုက္ခသစ္စာတရားကိုမသိဘဲနဲ့ကုသိုလ်ပြုတာလည်းရှိတယ်သိပြီးတော့ကုသိုလ်ပြုတာလည်းရှိတယ်မသိဘဲကုသိုလ်ပြုရင်ဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်ကံလဲအဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်ကံတကယ်လို့သာသိပြီးမှကုသိုလ်ပြုရင်သိတာဘယ်လိုကသိတော့ဝိဇ္ဇာဉာဏ်ဉာဏ်ကသိတာသိလို့မလားသိပြီးတော့ကုသိုလ်ပြုရင်တခြားလားဉာဏ်လားဉာဏ်ဘာဉာဏ်လဲမေးတော့ဝိဇ္ဇာဉာဏ်တနည်းအားဖြင့်ပြောတော့ဒုက္ခသစ္စာကိုသိတာမို့လို့သစ္စာဉာဏ် ဘာညာနဲ့လဲသစ္စာညာဘာသစ္စာကိုသိလို့လဲဒုက္ခသစ္စာကိုသိပြီးမှကုသိုလ်ပြုရင်အဲ့ဒီကုသိုလ်ထဲမှာဘာညာပါတော့သစ္စာညာပါနေတာပေါ့ဟုတ်လားသစ္စာညာပါနေတယ်ဒီတော့မတိဘဲကုသိုလ်ပြုတာရဲ့သိပြီးကုသိုလ်ပြုတာရဲ့ဘယ်လိုမျိုးရှိတော့မတိဘဲကုသိုလ်ပြုရင်ဘယ်လိုကြောင့်ဖြစ်သိပြီးကုသိုလ်ပြုရင်ဘယ်လိုကြောင့်ဖြစ်သစ္စာညာကြောင့်ဖြစ်တာဘယ်လိုကြောင့်ဖြစ်တော့သစ္စာညာကြောင့်ဖြစ်တာခဏတစ်မျိုးတဏှာနဲ့ပတ်သက်လို့ပြောကြည့်လိုက်မယ်လူချမ်းသာနဲ့ချမ်းသာလူချင်းတို့ကုသိုလ်ပြုတယ်ဆိုရင်ဘယ်လိုကြောင့်ဖြစ်တဏှာကြောင့်ဖြစ်တာနော်ဒီတော့လူချမ်းသာနဲ့ချမ်းသာမလူချင်းမှုနိဗ္ဗာန်ပဲလူချင်းတယ်အဲ့ဒါတော့ဆိုရင်ဒီကုသိုလ်တွေဘယ်လိုကြောင့်ဖြစ်တာတော့ဉာဏ်ကြောင့်ဖြစ်တာနိဗ္ဗာန်လူချင်းတာတခြားနဲ့လူချင်းတာလားဉာဏ်နဲ့လူချင်းတာဉာဏ်မရှိဘဲနဲ့နိဗ္ဗာန်မလူချင်းမှုနော်နိဗ္ဗာန်လိုချင်တာဘယ်လိုကလိုချင်တာလဲဒါကြောင့်မလို့နိဗ္ဗာန်လိုချင်လို့ကုသိုလ်ပြုတယ်ဆိုရင်ဘယ်လိုနဲ့ပြုတဲ့ကုသိုလ်လဲဉာဏ်နဲ့ပြုတဲ့ကုသိုလ်ဒီလိုမလားကဲသာသမိဇနိခင်ဖို့အကြောင်းပြုပြီးတော့သာသသမိဆွဲပြီးတော့ကုသိုလ်ပြုရင်ဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်လဲဥပ္ပါဒံကြောင့်ဖြစ်တဲ့ကုသိုလ်သာသမိဇနိခင်ဖို့ဆိုတဲ့အစမရှိပါဘူးနိဗ္ဗာန်ကိုပဲလိုချင်တယ်နိဗ္ဗာန်ကိုပဲရချင်တယ်ဆိုတဲ့စိတ်နဲ့ကုသိုလ်ကောင်းမှုပြုရင်ဉာဏ်နဲ့ဉာဏ်ကြောင့်ဖြစ်တဲ့ကုသိုလ်เนาะဒီတော့အဝိဇ္ဇာကြောင့်ဖြစ်တဲ့ကုသိုလ်ရှိတယ်တဏှာကြောင့်ဖြစ်တဲ့ကုသိုလ်ရှိတယ်ဥပါဒဏ်ကြောင့်ဖြစ်တဲ့ကုသိုလ်ရှိတယ်အော်ကျမ်းမာရေးလည်းမကောင်းဘူးကျမ်းမာရေးကောင်းခြင်းလို့ကုသိုလ်ပြုတယ်ဒါဘယ်လိုကြောင့်ဖြစ်တော့ကျမ်းမာရေးလည်းမကောင်းလို့ကျမ်းမာရေးလည်းကောင်းခြင်းလို့ကုသိုလ်ပြုတယ်တဏှာကြောင့်ဖြစ်တာဘယ်လိုကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်လာတဲ့ကုသိုလ်တဏှာကအကုသိုလ်ဖြစ်လာတာကကုသိုလ်အကုသိုလ်ကြောင့်ဖြစ်တဲ့ကုသိုလ်ဟုတ်တယ်မလားအကုသိုလ်ကြောင့်ဖြစ်တဲ့ကုသိုလ်နော်အောသားတသမိတဲ့ရည်စုပြီးတော့ကုသိုလ်ပြုတယ်ဟောဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်လဲဥပါဒံကြောင့်ဖြစ်တဲ့ကုသိုလ်ဒိဋ္ဌိပေါ့ဟုတ်လားဒိဋ္ဌိသစ္စာလေးပါးမသိဘဲနဲ့ယုံနာသဘောမသိဘဲနဲ့ဒုက္ခသစ္စာသဘောမသိဘဲနဲ့ကုသိုလ်ပြုတယ်ဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်လဲဝိစ္စာကြောင့်အဝိစ္စာကြောင့်ဖြစ်တဲ့ကုသိုလ်ဘယ်လိုကြောင့်ဖြစ်တာလဲသစ္စာမသိဘဲနဲ့ကုသိုလ်ပြုတယ်ဘယ်လိုကြောင့်ဖြစ်တော့အဝိစ္စာကြောင့်ယုံနာမသိဘဲနဲ့ကုသိုလ်ပြုတယ်ဘယ်လိုကြောင့်ဖြစ်တော့အဝိစ္စာကြောင့်เนาะဖြစ်တဲ့ဘောပြတဲ့ဘောမသိဘဲကုသိုလ်ပြုတယ်ဘယ်လိုကြောင့်ဖြစ်တော့ဒုက္ခသစ္စာမသိဘဲကုသိုလ်ပြုတယ်ဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ကုသိုလ်တော့မဖြစ်ဘူးလားဖြစ်လားဖြစ်ပေမဲ့အဲ့ဒီကုသိုလ်မှာဘလို့ကြောင့်ဖြစ်လာတာလဲအဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်ဖြစ်တယ်တဏှာကြောင့်ဖြစ်တယ်ဥပါဒါကြောင့်ဖြစ်တယ်နော်အဲ့ဒီတရားတွေကြောင့်ဖြစ်တဲ့ကုသိုလ်သည်ဟုတ်လားကုသိုလ်ဖြစ်တဲ့အတွက်ကောင်းသောအကျိုးတော့မပေးနိုင်ဘူးလားပေးနိုင်လားပေးနိုင်တယ်ဒါပေမဲ့ဘယ်လောက်အထိသူအကျိုးပေးနိုင်သလဲကောင်းသောအကျိုးတော့ပေးမယ်ဘယ်လောက်အထိအကျိုးပေးနိုင်သလဲသူချမ်းသာပေးမလားပေးဘူးလားပေးမယ်နတ်ချမ်းသာပေးမယ်နိဗ္ဗာန်ချမ်းသာမပေးဘူးဟုတ်လားဘယ်ချမ်းသာပေးမလဲလူချမ်းသာပေးမယ်နတ်ချမ်းသာကောပေးမယ်နိဗ္ဗာန်ချမ်းသာမပေးဘူးနော်မပေးဘူးနိဗ္ဗာန်ချမ်းသာပေးအကျိုးပေးတဲ့ကုသိုလ်ကဘယ်လိုကုသိုလ်မျိုးလဲသစ္စာလေးပါးသို့မဟုတ်ယုံနာနှစ်ပါးဖြစ်သဘောပြတဲ့ဘောကိုသိပြီးတော့ပြုတဲ့ကုသိုလ်ဟုတ်လားခန္ဓာငါးပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားကိုသိပြီးတော့ပြုတဲ့ကုသိုလ်သည်လူချမ်းသာလေအကျိုးပေးမယ်နတ်ချမ်းသာလေအကျိုးပေးမယ်နိဗ္ဗာန်ချမ်းသာလေအကျိုးပေးမယ်ခန္ဓာငါးပါးယုံနာနှစ်ပါးဖြစ်ပြဒုက္ခသစ္စာတရားကိုမသိဘဲပြုတဲ့ကုသိုလ်သည်လူချမ်းသာအကျိုးပေးမယ်နတ်ချမ်းသာအကျိုးပေးမယ်နိဗ္ဗာန်ချမ်းသာအကျိုးမပေးဘူးဘယ်မှာကွာသွားလဲနိဗ္ဗာန်ချမ်းသာမှာကွာသွားတာပဲဟုတ်တယ်မလားလူချမ်းသာနဲ့ချမ်းသာခြင်းတော့မတူဘူးလားတူလားသစ္စာသိပြီးပြုလဲလူချမ်းသာတော့ရတာပဲနတ်ချမ်းသာတော့ရတာပဲသစ္စာမသိပဲပြုလဲလူချမ်းသာရတာပဲနတ်ချမ်းသာရတာပဲနော်ရလာကြည့်ပဲဘယ်ချမ်းမှာကွာသွားလဲနိဗ္ဗာန်ချမ်းသာကြမှာမကွာဘူးလားကွာသွားလားနိဗ္ဗာန်ချမ်းသာရတာကြတော့ဘယ်ကုသိုလ်ပြုမှရတာလဲ သစ္စာတည်ပြီးမှပြုတဲ့ကုသိုလ်မျိုးအဲဒီကုသိုလ်မျိုးမှနိဗ္ဗာန်ချမ်းသာရတာဟုတ်လားတဏှာနဲ့ပတ်သက်လို့လည်းဒီတိုင်းပေါ့အဝိဇ္ဇာဖြစ်ရင်တဏှာဖြစ်တယ်လေအဝိဇ္ဇာချုပ်ရင်တဏှာချုပ်တာပေါ့နော်အဝိဇ္ဇာမသိမွတ်တဲ့ကုသိုလ်ပြုရင်တဏှာလည်းပါတယ်ဥပါဒဏ်လည်းပါတယ်အဝိဇ္ဇာမဟုတ်ဘဲနဲ့ဉာဏ်ဆိုတဲ့သိမွတ်တဲ့ကုသိုလ်ပြုရင်တဏှာလည်းမပါဘူးဥပါဒဏ်လည်းမပါဘူးနော်ဒီတော့အဝိဇ္ဇာတလုံးပြောလိုက်တာနဲ့လုံလောက်သွားပြီတဏှာဥပါဒဏ်ထပ်ပြောစရာတော့မလိုတော့ဘူးဟုတ်တယ်မလားဒါပေမဲ့ထပ်ပြောကြည့်လိုက်ပါအောင်တဏှာဘာသဘောရှိတစုံတရားကိုမျောလင်းတယ်လိုချင်တယ်နော်တာယာတဲ့တတ်မှတ်တဲ့နှိမ့်သက်တယ်အဲ့ဒါဒီဘယ်လိုသဘောလဲတဏှာရဲ့သဘောလူချမ်းသာတဏှချမ်းသာလိုချင်တယ်လိုချင်တာဒီပါလဲတဏှာနော်လူချမ်းသာတဏှချမ်းသာလိုချင်တယ်လိုချင်တာဒီပါလဲလူချမ်းသာတဏှချမ်းသာလိုချင်လို့ကုသိုလ်ကောင်းမှုပြုတယ်ဘယ်လိုနဲ့ပြုတာလဲတဏှာနဲ့ပြုတာလူချမ်းသာမရနိုင်ဘူးလားတဏှာချမ်းသာမရနိုင်ဘူးလားနိဗ္ဗာန်ချမ်းသာမရနိုင်ဘူးကြာမာခြင်းလို့ကုသိုလ်ပြုတယ်နော်ဘယ်လိုနဲ့ပြုတာလဲကြာမာခြင်းတွေမကောင်းနိုင်ဘူးလားကောင်းနိုင်လားကောင်းနိုင်တယ်နိဗ္ဗာန်ရမလားမရဘူးချမ်းသာခြင်းလို့ကုသိုလ်ပြုတယ်ဘယ်လိုနဲ့ပြုတာလဲတဏှာသူ့ရည်ရွယ်ချက်အတိုင်းချမ်းသာခြင်းမရနိုင်ဘူးလားရနိုင်လားနိဗ္ဗာန်ရနိုင်မလားမရနိုင်ဘူး ကြွားချချက်မရှိဘူးလားရှိလားနောက်တစ်ခါဒိဋ္ဌိနဲ့ပတ်သက်လို့ပြောကြည့်ပါဦးဘယ်လိုပြုတာသည်ဒိဋ္ဌိကျတော့နောက်ခါရှိတော့သာဇွဲသမီးဇွဲငါဇွဲငါကုသိုလ်ပြုတယ်ပုဂ္ဂိုလ်ပြုတယ်သတ္တဝါပြုတယ်သာပြုတယ်သမီးပြုတယ်သာအတွက်ပြုတယ်သမီးပြုတယ်အတွက်ပြုတယ်ငါအတွက်ပြုတယ်စသဖြင့်ပေါ့နော်ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့ဆွဲတဲ့ကုသိုလ်ပြုရင်ဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်လဲဒိဋ္ဌိကြောင့်ဖြစ်တဲ့ကုသိုလ်နော်သာဓုသမီးတဲ့ပစ္စည်းတဲ့မဟုတ်ဘူးဟုတ်လားငါတော်လည်းမဟုတ်ဘူးဒါနိဗ္ဗာန်အတွက်နိဗ္ဗာန်ရခြင်းလို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုရပါလို့ဤအဲဒီလိုသာနာပြုပြီးတော့ကုသိုလ်ပြုရင်ဒိဋ္ဌိစက်ပါသေးလားဒိဋ္ဌိစက်မပါရင်သူ့နေရာမှာဘယ်လိုရောက်လာလဲဉာဏ်ဘယ်လိုရောက်လာလဲဒီကညာနဲ့တာကုသိုလ်ပြုဘာညာနဲ့တော့သစ္စာညာဘာသစ္စာသိတာတော့ဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘယ်သူတွေတော့ယုံနေနာဘာကြောင့်ယုံတာကိုဒုက္ခသစ္စာလို့ခေါ်တယ်ဖြည်းဖြည်းပြတ်တတ်လို့ဒုက္ခသစ္စာဒီတော့ဓာကခန္ဓာ၅ပါးဓာကယုံနာ၅ပါးဓာကဖြစ်သဘောဓာကပြတ်သဘောဩတာတိဒုက္ခသစ္စာသဘောပါပဲလို့အဲ့ဒီတော့သဘောပေါက်ပြီးမှကုသိုလ်ပြုမယ်ဆိုရင်အဝိဇ္ဇာကောပါသေးလားတဏှာကောပါသေးလားဥပါဒါကောပါသေးလားမပါတော့ဘူးဒီတရားသုံးမျိုးမပါတော့ဘူးနော်အဲ့ဒီတရားသုံးမျိုးမပါတော့ဘူးဆိုတော့အဲ့ဒီတရားသုံးမျိုးနေရာမှာဘယ်သူပါလာမလဲညံဘယ်သူပါလာမလဲဘာညံလဲတော့ဘာသစ္စာကိုသိတဲ့ညံလဲဒုက္ခသစ္စာကိုသိတဲ့ညံဟုတ်ပြီအဲ့ဒီညာလေးနဲ့ကုသိုလ်ပြုမယ်ဆိုရင်ဘာကုသိုလ်ပဲပြုလူချမ်းသာမရဘူးလားနတ်ချမ်းသာမရဘူးလားနိဗ္ဗာန်ကောမရဘူးလားရောက်တာပဲဒီတော့နိဗ္ဗာန်ချမ်းသာရကြပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေရိုးရိုးပြုရမလားသစ္စာညာလေးနဲ့ပြုရမလားသစ္စာညာသာမပါဘူးဆိုရင်ဘယ်လိုတွေဖြစ်လာမလဲအဝိဇ္ဇာဖြစ်မယ်တဏှာဖြစ်မယ်ဥပါဒါဖြစ်မယ်နော်ဒီတော့သစ္စာဉာဏ်နဲ့ပြုရင်အဝိဇ္ဇာလည်းကင်းသွားမယ်တဏှာလည်းကင်းသွားမယ်ဥပါဒဏ်လည်းကင်းသွားမယ်အဲ့ဒီတရားတွေကင်းသွားခြင်းဒီဘာသစ္စာသေးတာတဲ့တော့ဟမ်ကိလေသာလေးတွေကင်းသွားခြင်းဒီဘာသစ္စာသေးတာတဲ့တော့သမုဒယသစ္စာတတ်ပြီးတော့ကုသိုလ်ပြုတာသိလို့မလားသမုဒယသစ္စာနဲ့ကုသိုလ်ပြုနေတာလားသမုဒယသစ္စာတတ်ပြီးတော့ကုသိုလ်ပြုတာလားဒါတော့သမုဒယသစ္စာနဲ့ပြုတဲ့ကုသိုလ်နဲ့သမုဒယသစ္စာတတ်ပြီးတော့ပြုတဲ့ကုသိုလ်ဘယ်ကုသိုလ်ကနိဗ္ဗာန်ပို့မလဲသမုဒယသစ္စာတတ်ပြီးမှပြုတဲ့ကုသိုလ်ကနိဗ္ဗာန်ပို့ပြီးမှနော်ဒါကြောင့်ပရိစ္ဆေသမုပ္ပါဒ်တရားတော်အရာဖြေရှားကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေကုသိုလ်ပြုတဲ့နေရာမှာရိုးရိုးပြုရမှာလားသစ္စာသိပြီးမှကုသိုလ်ပြုရမှာလားသစ္စာမသိဘဲနဲ့ကုသိုလ်ပြုတော့ကောအလကအလဟတာအချင်းကြီးဖြစ်မလားဖြစ်ပါဘူး။ဗ ဘာအကျိုးတွေရမလဲလူချမ်းသာနတ်ချမ်းသာကြိုးရမယ်အချင်းချင်းဖြစ်လားဖြစ်ဘူးနော်ဒါပေမဲ့သူ့လက်လှမ်းမမိတာကဘာချမ်းသာလဲနိဗ္ဗာန်ချမ်းသာနိဗ္ဗာန်ကိုဘယ်လိုကမှလက်လှမ်းမိတော့ဉာဏ်ကမှလက်လှမ်းမိတာဉာဏ်မပိုင်နိဗ္ဗာန်လက်လှမ်းမမိဘူးနော်ဘုန်းကြီးတို့ပရိသတ်တွေဘယ်လောက်ပဲနိဗ္ဗာန်သွားခြင်းနဲ့ပြောပြောဉာဏ်မပါလို့ကတော့နိဗ္ဗာန်ရောက်ကုန်မရောက်ဘူးနော်ဘာဖြစ်လို့တော့နိဗ္ဗာန်ပို့ပေးမှဘယ်လိုကမှပို့ပေးမှလဲဉာဏ်ဉာဏ်ကမှပို့ပေးတာဘာဖြစ်လို့တော့ဉာဏ်ဒီပါတိစ္ဆာလဲဟမ်ဉာဏ်ဒီပါတိစ္ဆာတော့မဂ္ဂတိစ္ဆာဘောဉာဏ်ဒီပါတိစ္ဆာတော့မဂ္ဂတိစ္ဆာဘောဘုန်းကြီးပြိတ္တာနေမိတ်နေပြီထင်တယ်ဉာဏ်ကပါတိစ္ဆာလဲအေးမဂ္ဂတိစ္ဆာတရားတခြားလားမဂ္ဂင်တရားလားနိဗ္ဗာန်ပို့ပေးတာမဂ္ဂင်တရားကမှပို့ပေးတာလေဒီလိုလေးလဲဆက်ဆက်ပြီးတော့ကြည့်ပေါ့နော်အဲ့ဒီတော့နိဗ္ဗာန်ပို့ပေးတာကမဂ္ဂသစ္စာမဂ္ဂသစ္စာတရားကမဂ္ဂင်တရားမဂ္ဂင်တရားထဲမှာပထမဆုံးပြထားတဲ့မဂ္ဂင်ကသမ္မာဒိဋ္ဌိရှင်းနေတာပဲသမ္မာဒိဋ္ဌိဆိုတာဘယ်လိုလဲဉာဏ်ပေါ့ဘယ်လိုလဲလဲသဗ္ဗကကောင်းစွာဒိဋ္ဌိကမြင်တာကောင်းစွာမြင်တဲ့ဉာဏ်ကောင်းစွာမြင်တဲ့ဉာဏ်ဘာဖြစ်လို့သူကကောင်းစွာလို့ပြောရတာလဲတခြားတခြားအဟာတွေလည်းမြင်နေတာပဲသိနေတာပဲသူကြမှာဘာဖြစ်လို့တမာရီတိလို့ပြောရတာလို့တခြားတခြားဉာဏ်นี่เนาะတမာမထည့်ဘူးဉာဏ်ကောင်းတယ်ဒီကလေးကဉာဏ်ကောင်းလိုက်တာဒီတည်းမှာတမာပါလားမပါဘူးသူကရိုးရိုးဉာဏ်ဟုတ်တယ်မဟုတ်လားဟောသူကဖတ်ဉာဏ်ကောင်းတယ်မပြောဘူးလားပြောလားဒီတည်းမှာတမ္မာပါလားမပါဘူးမပါရင်ဘယ်လိုညာမျိုးလဲရိုးရိုးညာအခုဒီညာကဘယ်လိုညာမျိုးလဲတမ္မာတမ္မာဒိဋ္ဌိတမ္မာပါလာသည့်အတွေ့သူများတွေကောင်းတဲ့ညာမျိုးဟုတ်ရဲ့လားမှန်ညာကောင်းတဲ့ညာမျိုးလဲမဟုတ်ဘူးတွဲခေါ်ဆင်ញင်နိုင်တဲ့ညာမျိုးလဲမဟုတ်ဘူးသိပ္ပံပညာပညာရှင်ကြီးတွေမှာရှိတဲ့ညာမျိုးလဲမဟုတ်ဘူးဘယ်လိုညာမျိုးလဲမေးရင်သစ္စာသိတဲ့ညာဘလောက်ပဲညာကောင်းတယ်ပြောပြောသစ္စာမသိသေးသမျှကလပ်ပလုံးတမ္မာဒိဋ္ဌိဖြစ်ကုန်မဖြစ်ဘူးဟုတ်ရဲ့လားသစ္စာမသိသေးသမျှကလပ်ပလုံးအဲ့ဒီညာนี่တမ္မာဒိဋ္ဌိဖြစ်လားဘလို့ညာမျိုးမှာတမ္မာဒိဋ္ဌိဖြစ်တော့သစ္စာသိတဲ့ညာမျိုးမှာတမ္မာဒိဋ္ဌိဖြစ်တယ်ပမောကကြီးတွေပရပစာကြီးတွေသိပ္ပံပညာရှင်ကြီးတွေညာမကောင်းဘူးလားကောင်းလားတမ္မာဒိဋ္ဌိဟုတ်လားဘာဖြစ်လို့တော့သစ္စာမသိတဲ့သစ္စာသိတဲ့ဉာဏ်မဟုတ်လို့နော်ဘယ်ဉာဏ်မျိုးမှတမ္မာဒိဋ္ဌိဖြစ်တော့သစ္စာသိတဲ့ဉာဏ်မျိုးမှတမ္မာဒိဋ္ဌိဖြစ်တယ်ဒီလိုမှတ်လိုက်ပေါ့နော်ဟောပြီးသစ္စာသိမှဆိုတော့သစ္စာကဘယ်နှပါးလဲ၄ပါးတယ်မှာဒီကဘယ်သစ္စာသိရမှာတော့ဒုက္ခသစ္စာတော့သိကိုသိရမယ်ဒုက္ခသစ္စာဆိုတာဘယ်သူတွေတဲ့တော့ခန္ဓာ၅ပါးယုံနာ၂ပါးဖြစ်ပြဒုက္ခသစ္စာတရားပြောကြည့်စမ်းအဲ့ဒါသိမှတမာဒိဋ္ဌိဖြစ်တာတမာဒိဋ္ဌိဖြစ်မှမဂ္ဂင်ဖြစ်တာမဂ္ဂင်ဖြစ်ရင်မဂ္ဂင်ရလောကဘာတော့ဆိုတော့နိဗ္ဗာန်ကိစ္စတိတိမဂ္ဂောဟုတ်လားကိလေသာမာရင်တော့နိဗ္ဗာန်ကိစ္စတိတိမဂ္ဂောကိလေသာကိလေသာတရားတွေကိုမာရင်တော့တတ်လျက်ရဲ့နိဗ္ဗာန်နိဗ္ဗာန်သောကိစ္စတိသောတာပါရေဣတိတ္တသမထုကြောင့်တဉ္ဇဏထုညာတိမေကောမေကသစ္စာဖြစ်ပါれညာတိုင်းမေကသစ္စာဖြစ်ရလားနိဗ္ဗာန်ပို့ပေးတဲ့ညာကမှမေကသစ္စာကိရိတာကိုတတ်တတ်တဲ့ညာကမှမေကသစ္စာဒီလိုမဟုတ်လားတော့ကိရိတာကိုလည်းတတ်မဲ့နိဗ္ဗာန်ကိုပို့ပေးမယ်အဲ့ဒီညာသည်မေကသစ္စာနော်အဲ့ဒီညာသည်မေကသစ္စာဘယ်လိုညာမျိုးလဲလို့မေးရင်သစ္စာသိတဲ့ညာအ ਨੇ ဆုံးဘာသစ္စာသိရမှာလဲဒုက္ခသစ္စာသိရမယ်ဒုက္ခသစ္စာသရပိကတံပြောဘလူတွေပါလေခန္ဓာ၅ပါးယုံနာ၅ပါးဖြည့်ပြဲဒုက္ခသစ္စာတရားအဲ့ဒါကိုသိမှတမာဒိဋ္ဌိဖြစ်တယ်တမာဒိဋ္ဌိဖြစ်မှမဂ္ဂင်ဖြစ်တယ်ဒီလိုမဟုတ်လားကဲကောင်းပြီဒါဖြစ်လို့ရှိရင်သစ္စာကိုသိလိုက်တဲ့အခါကျတော့တမာဒိဋ္ဌိဖြစ်ရင်တမာဒိဋ္ဌိကဘာသစ္စာမဂ္ဂသစ္စာဘာသစ္စာပါလေမဂ္ဂသစ္စာကဲမဂ္ဂသစ္စာမဂ္ဂသစ္စာဆိုတာတခြားပြောတာလားဉာဏ်ပြောတာလားဉာဏ်ကမဂ္ဂသစ္စာအလှလောက်တာက ညာလား간လား간တော့အလုလောတာကညာလား간လားအလုလောတာဘယ်လိုကလောက်လဲဆိုစေရနာကလောက်တာမလားသင်္ခါရသင်္ခါရတရားတရားလား간လား간တရားတရားကိုကောက်လိုက်တော့တရားလားစေရနာလားစေရနာစေရနာသည်간ဟုတ်တယ်မလားကဲကောင်းမိတာဖြင့်ကိုယ်တော်ပြုတာကစေရနာစေရနာသည်ကံသိတာကဉာဏ်ကံနဲ့ဉာဏ်တူလားမတူဘူးနော်သစ္စာသိတာကဘယ်လိုကသိတော့ကိုယ်တော်ပြုတာကဘယ်လိုကပြုတော့ကံကပြုတာကံစရာဘယ်လိုပါလဲစေရနာတူသလားမေးတော့မတူဘူးမတူပေမဲ့လို့လည်းပဲနော်သစ္စာသိရင်ဉာဏ်ဖြစ်တယ်အဲ့ဒီဉာဏ်ဒီဗာသစ္စာလဲမေဃသစ္စာနော်ကုသိုလ်ပြုတဲ့နေရာမှာသစ္စာသိပြီးမှကုသိုလ်ပြုတယ်ဆိုရင်ကုသိုလ်ပြုတဲ့ကံကအဓိကလားသစ္စာသိတဲ့ဉာဏ်ကအဓိကသစ္စာသိတဲ့ဉာဏ်ကအဓိကမပြုဘူးလားဖြစ်သွားလားကုသိုလ်ပြုတဲ့ကံကနောက်လိုက်သစ္စာသိတဲ့ဉာဏ်ကရှေ့ကနော်ဒီတော့သစ္စာသိတဲ့ဉာဏ်သည်သစ္စာ၄ပါးထဲမှာဗာသစ္စာမေဃသစ္စာဉာဏ်ကမကသစ္စာဆိုရင်ဉာဏ်နဲ့ပူးတွဲပြီးတော့ဖြစ်နေတဲ့စေတနာကလည်းဘယ်သစ္စာလို့ပြောမလဲဘယ်သစ္စာလို့ပြောမလဲမကသစ္စာပဲပြောရမှာပေါ့ဟုတ်တယ်မလားသူကဘယ်လိုနဲ့ပေါင်းလို့တော့ဉာဏ်နဲ့ပေါင်းတာလေနော်ကုသိုလ်ပြုတဲ့စေတနာသည်ဘယ်လိုနဲ့ပေါင်းပြီးတော့ပြုကုသိုလ်ပြုတာလဲဉာဏ်နဲ့ပေါင်းပြီးတော့ကုသိုလ်ပြုတာဆိုရင်ဉာဏ်ကဘာသစ္စာဉာဏ်နဲ့ပေါင်းတဲ့စေတနာကလည်းဗာသစ္စာမေဃသစ္စာဖြစ်သွားပြီနော်ဉာဏ်မပါဘူးဆိုရင်အဲ့ဒီစေတနာသည်ဘလို့နဲ့ပေါင်းတော့ဟမ်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဒီသုံးမျိုးနဲ့ပေါင်းတော့မလားဉာဏ်မပါရင်ဉာဏ်မပါဘူးဆိုတာနဲ့တပြိုင်နဲ့သစ္စာမသိဘူးပေါ့သစ္စာမသိဘူးဆိုတာနဲ့တပြိုင်နဲ့အဝိဇ္ဇာမပါဘူးလားပါတဏှာကောဥပါဒံကိုဒီတော့သစ္စာမသိဘဲနဲ့ကုသိုလ်ပြုရင်အဲ့ဒီကံนี่ဘယ်လိုနဲ့ပေါင်းတော့သစ္စာသိပြီးတော့ကုသိုလ်ပြုရင်အဲ့ဒီကံนี่ဘယ်လိုနဲ့ပေါင်းတော့အပေါင်းချင်းမတူဘူးနော်ဆရာချင်းမတူဘူးဟုတ်လားသစ္စာမသိဘဲနဲ့ကုသိုလ်ပြုရင်ဘယ်လိုကိုဆရာတိမိပြုတာလဲအဝိဇ္ဇာတဏှာဥပါဒံကိုဆရာတိမိပြုတယ်နော်ယုံနာခန္ဓာကိုမသိတဲ့အခါကျတော့အဝိဇ္ဇာကိုဆရာတင်လိုက်တယ်လူချမ်းသာနဲ့ချမ်းသာလူချင်းပါတယ်လို့ပြောတဲ့အခါကျတော့ဘလူကိုဆရာတင်လိုက်တော့တဏှာကိုဆရာတင်လိုက်တယ်သားအတွက်သမီးတဲ့ငါအတွက်ဆိုတာကျတော့ဥပါဒံကိုဆရာတင်လိုက်တယ်ဆရာလွဲသွားပြီဟုတ်တယ်မလားသစ္စာသိပြီးမှကုသိုလ်ပြုတယ်ဆိုရင်ဘလူကိုဆရာတင်တော့ဆရာချင်းမတူဘူးနော်သစ္စာသိပြီးမှကုသိုလ်ပြုရင်သူ့ရဲ့ဆရာကညံသစ္စာမသိဘဲနဲ့ကုသိုလ်ပြုရင်သူရဲ့ဆရာကအဝိဇ္ဇာတဏှာဥပါဒံဆရာချင်းတူလားဆရာချင်းမတူသလိုသူတို့ရဲ့အခြေအနေချင်းလည်းမတူနိုင်ဘူးဉာဏ်ကဘာသစ္စာအဝိဇ္ဇာတဏှာဥပါဒံကဘာသစ္စာသမုဒိယသစ္စာဟုတ်ရလားအဝိဇ္ဇာသည်ဘာသစ္စာတဏှာကလည်းဘာသစ္စာဥပါဒံကလည်းဘာသစ္စာသစ္စာချင်းတူလားဆရာချင်းမတူသလိုသစ္စာချင်းတူလားမတူဘူးသစ္စာချင်းမတူဘူးဆိုရင်ဆရာနောက်လည်းရမှာကိုဘုန်းတို့ပရိသတ်တွေပြုတဲ့ကုသိုလ်ကံนี่ဘယ်လိုနဲ့လည်းရမှာလဲဆရာနောက်လည်းရမှာမဟုတ်လားအဲ့တော့ဉာဏ်ကိုဆရာတင်ပြီးတော့ပြုတဲ့ကုသိုလ်သည်ဉာဏ်ကဘာသစ္စာဩသူ့ရဲ့နောက်လိုက်တပည့်လေးဖြစ်တဲ့ကံကလည်းဘာသစ္စာအော်ဆရာမှန်သွားပြီဟုတ်တယ်မလားဆရာမှန်သွားတော့သူကဗာသိစာဖြစ်သွားလဲမကသိစာဖြစ်သွားတာပေါ့အဝိဇ္ဇာတဏှာဥပါဒံကိုဆရာတင်ပြီးတော့ကုသိုလ်ကံပြုမယ်ဆိုရင်အဝိဇ္ဇာကဗာသိစာတဏှာကလည်းဗာသိစာဥပါဒံကလည်းဗာသိစာသမုဒိယသစ္စာကိုဆရာတင်ပြီးတော့ကုသိုလ်ပြုမိသည့်အတွက်အဲ့ဒီကုသိုလ်ကံကလည်းဗာသိစာသူလည်းသမုဒိယသစ္စာနဲ့ပါသွားတာပဲတူလားသစ္စာချင်းတူလားကုသိုလ်တော့ကုသိုလ်ပဲကုသိုလ်တော့ကုသိုလ်ပဲဒါပေမဲ့သစ္စာချင်းတူရလားဘာကွာသွားလို့လဲဆရာကွာသွားလို့ နော်ဉာဏ်ကိုဆရာသိမ်းပြီးတော့ကုသိုလ်ပြုရင်အဲ့ဒီကံကဘာသစ္စာမကသစ္စာအဝိဇ္ဇာတဏှာဥပါဒါကိုဆရာသိမ်းပြီးတော့ကုသိုလ်ပြုမယ်ဆိုရင်သူကဘာသစ္စာမကသစ္စာဖြစ်ခဲ့တော့အကျိုးပေးကနိဗ္ဗာန်သမုဒယသစ္စာဖြစ်ခဲ့တော့အကျိုးပေးကဒုက္ခသစ္စာနော်သစ္စာချင်းမတူသလိုအကျိုးပေးခြင်းကိုတွေးရလားမေဃသစ္စာဖြစ်တဲ့ကံဒီဘာအကျိုးပေးမယ်သမုဒယသစ္စာဖြစ်တဲ့ကံဒီဘာအကျိုးပေးမယ်ဒုက္ခသစ္စာအကျိုးပေးမယ်တွေးလားဘာကွာသွားလို့လဲဆရာကွာသွားလို့ဒီလိုမလားဒီတော့အတိတ်တုန်းကဝိဇ္ဇာပိစီယသင်္ခါရသင်္ခါရလို့ပြောပြောနေတာဒီဘလို့ကိုဆရာတင်တဲ့ကံတော့ဘုသူကိုဆရာတင်တဲ့ကံတုံးအဝိဇ္ဇာဆရာတင်တဲ့ကံဟုတ်တယ်မလားအဝိဇ္ဇာကိုဆရာတင်လို့သူ့ကိုဘယ်လိုနာမည်ပေးလဲသင်္ခါရအဝိဇ္ဇာကလည်းဘာသစ္စာသမုဒယသစ္စာသင်္ခါရကလည်းဘာသစ္စာသမုဒယသစ္စာဘာဖြစ်လို့သူဒီသမုဒယသစ္စာဖြစ်သွားတာတော့အဝိဇ္ဇာကိုဆရာတင်လို့ဘာဖြစ်လို့အရိကံကိုသင်္ခါရလို့နာမည်ပေးရတာတော့အဝိဇ္ဇာကိုဆရာတင်လို့ပြီးတော့သင်္ခါရသင်္ခါရဆိုတာကံဖြစ်တိုင်းသင်္ခါရဖြစ်ရလားမဖြစ်ဘူးကံဖြစ်တဲ့သင်္ခါရဖြစ်ရလားဘယ်သူကိုဆရာတင်ပြီးတော့ပြုတဲ့ကံဒီသင်္ခါရဖြစ်တယ်လေအဝိဇ္ဇာကိုဆရာတင်ပြီးတော့ပြုတဲ့ကံဒီသင်္ခါရဖြစ်ပါတယ်သင်္ခါရဖြစ်ရင်သူကိုယ်တိုင်ကဘာသစ္စာအကျိုးပေးမှာကသင်္ခါရပစ္စယခန္ဓာဘယ်နှပါဒုက္ခသစ္စာမရဘူးလားရသွားလားသင်္ခါရဖြစ်ရင်ခန္ဓာ၅ပါးရမယ်။ဘာလဲလဲ။သင်္ခါရဖြစ်ရင်ခန္ဓာ၅ပါးရမယ်။ဟုတ်လား။ဉာဏ်ကိုဆရာတင်ပြီးတော့ကုသိုလ်ပြုမယ်ဆိုရင်အဲ့ဒီကံဒီဘာသစ္စာ။မေဃသစ္စာဆိုရင်သင်္ခါရဆိုတဲ့နာမည်ရသေးလား။မရတော့ဘူး။မရတော့ဘူးနော်။မထက်မှဝင်သွားပြီ။နော်။မေဃသစ္စာထက်မှတပါးနဲ့ဝင်သွားပြီ။ဒီတော့ပရိစ္ဆသမုပ္ပါဒ်ထက်မှပြတဲ့ဝိဇ္ဇာသင်္ခါရဆိုတာကဘလို့ကိုဆရာတင်ပြီးတော့ပြုတဲ့ကံမို့လို့ဒီထဲမှာထည့်ထားတာလေအဝိဇ္ဇာကိုဆရာတင်ပြီးတော့ပြုတဲ့ကံမို့လို့ထည့်ထားတာဒီတော့ပရိစ္ဆသမုပ္ပါဒ်စဝိုင်းသည်တန္တရာပြတ်တာပြတာလားလဲတာပြလဲတာပြတာဟုတ်ရဲ့လားတန္တရာပြတ်ခြင်းပါတယ်ဆိုရင်အဝိဇ္ဇာဆရာတင်ရမှာလားဉာဏ်ဆရာတင်ရမှာလားဉာဏ်ဆရာတင်လိုက်တာနဲ့ဒီပိုင်းနဲ့သင်္ခါရဖြစ်သေးလားသင်္ခါရဖြစ်မှာလားမဲ့ကင်ဖြစ်မှာလားမေဃသစ္စာဖြစ်မယ်မေဃသစ္စာဖြစ်ခဲ့တော့ခန္ဓာ၅ပါးကျိုးပိမှလားနိဗ္ဗာန်ကျိုးပိမှလားနိဗ္ဗာန်ကျိုးပိမယ်နိဗ္ဗာန်ကျိုးပိရင်ဝိညာဏယုံသလရဏဖတ်တဝရဏဆိုတဲ့နေရာမှာនិရောဓသစ္စာဒီလိုမလားនិရောဓဆိုတာဘာပြောတာလဲချုပ်တာဘာတွေချုပ်တာလဲဒုက္ခသစ္စာတွေချုပ်တာသင်္ခါရလည်းချုပ်ဝိညာဉ်လည်းချုပ်နာယုံလည်းချုပ်သလရဏလည်းချုပ်ခန္ဓာလည်းချုပ်ဝေဒနာလည်းချုပ်ခန္ဓာ၅ပါးဖြစ်သေးလားခန္ဓာ၅ပါးမဖြစ်တော့တာသည်ချုပ်သွားတာချုပ်သွားတာဘာသစ္စာလဲဒီတော့အကယ်၍သစ္စာသိပြီးမှကုသိုလ်ပြုမယ်ဆိုရင်နံပါတ်1အကွက်သည်ဘာသစ္စာဖြစ်ရမှာလဲនិရောဓသစ္စာဖြစ်ရမယ်အခုနံပါတ်1အကွက်ကဘာသစ္စာဖြစ်နေလဲဘာဖြစ်လို့ဒုက္ခသစ္စာဖြစ်နေရတော့အဝိဇ္ဇာဆရာတင်ပြီးတော့ကုသိုလ်ပြုခဲ့လို့ဟုတ်တယ်မလားပြန်ပြောအဝိဇ္ဇာဆရာတင်ပြီးတော့ကုသိုလ်ပြုခဲ့လို့နှစ်ပါးနှစ်အကွက်ကဘာသစ္စာဖြစ်နေတာလဲအကယ်၍သာဉာဏ်ကိုဆရာတင်ပြီးတော့ကုသိုလ်ပြုမယ်ဆိုရင်နှစ်ပါးနှစ်အကွက်ဒီဘာသစ္စာဖြစ်ရမှာလဲនិရောဓသစ္စာဆိုတာဘာပြောတာလဲချုပ်တာဘာတွေချုပ်တာလဲဝိညာဉ်လည်းချုပ်နာယုံလည်းချုပ်သလရဏလည်းချုပ်ဖတ်တာလည်းချုပ်ဝိရဏလည်းချုပ်အဲ့ဒါတွေချုပ်တာဒီဘာသစ္စာချုပ်တာလဲဘာသစ္စာတွေချုပ်သွားတာလဲဒုက္ခသစ္စာတွေချုပ်သွားတာဒုက္ခသစ္စာတွေချုပ်သွားတာဆိုရင်နံပါတ်3ခွက်လည်းမလာတော့ဘူးနံပါတ်4ခွက်လည်းပရိစ္ဆသမုပ္ပါဒ်မပြတ်ဘူးလားပြတ်သွားဒီတော့ပရိစ္ဆသမုပ္ပါဒ်ပြတ်ချင်ပါတယ်ဆိုရင်ဘုန်းကြီးပရိသတ်တွေတခြားနဲ့ပြအောင်လုပ်ရမလားညံနဲ့ပြအောင်လုပ်ရမလားညံနဲ့မှပြတ်မှာညာကူကြီးမယူမချင်းဘယ်တော့မှပရိစ္ဆသမုပ္ပါဒ်မပြတ်ပါဘူးပရိစ္ဆသမုပ္ပါဒ်မပြတ်ရင်လည်းဘဝပြတ်ပါမလားဘဝမပြတ်ပါဘူးတဲ့အဲ့ဒါကြောင့်မလို့ဘဝပြတ်ခြင်းပါတယ်ဆိုရင်ဘုံတို့ပရိသတ်တွေကအဝိဇ္ဇာအာကိုရမလားညာအာကိုရမလား
တဏ္ဍာရဲ့အပေါင်းသိလို့ရမလားဉာဏ်ရဲ့အပေါင်းသိလို့ရမလားဒိဋ္ဌိကိုမိရမလားဉာဏ်ကိုမိရမလားအဲ့ဒါမိမိတဏ္ဍာမှာဉာဏ်မှတပါးကိလေသာမရှိအောင်ကြိုးစားရမယ်တဲ့ဟုတ်လားအဲ့ဒါတော့ဆိုလို့ရှိရင်ဘာကုသိုလ်ပဲပြုပြုကာမကုသိုလ်ပဲပြုပြုရူပကုသိုလ်ပဲပြုပြုအာရူပကုသိုလ်ပဲပြုပြုဘာကုသိုလ်ပဲပြုပြုဉာဏ်အာကိုပြီးတော့သာပြုမယ်ဆိုရင်နိဗ္ဗာန်ရောက်ကြောင်းကုသိုလ်တွေမပြုဘူးလားဖြစ်မှာလားကုသိုလ်ပြုတိုင်းတန္တရာလင်းမဲဆိုတာမဟုတ်ပါဘူးဟုတ်တယ်မလားဒါနာကုသိုလ်ပြုတဲ့တန္တရာလင်းမဲဆိုတာဟုတ်ရဲ့လားဘယ်လိုကုသိုလ်မျိုးမှတန္တရာလဲတာတော့အဝိဇ္ဇာတဏှာဥပါဒံခေါင်းဆောင်တင်ပြီးဆရာလုပ်ပြီးတော့ပြုတဲ့ကံမျိုးသာတန္တရာလဲတာပါဉာဏ်ကိုဆရာတင်ပြီးတော့ပြုတဲ့ကုသိုလ်ဒီတန္တရာလဲပါမလားတန္တရာလဲမလားတန္တရာပြတ်မလားတန္တရာပြတ်မယ်ဆိုတာပရိစ္ဆသမုပ္ပါဒ်နီးနဲ့ကြီးလိုက်တဲ့အခါကျတော့မရှင်ဘူးလားရှင်းသွားလားအဲ့ဒါကြောင့်မလို့တန္တရာပြတ်ဒုက္ခတွေရပ်ပြီးတော့နိဗ္ဗာန်ချမ်းသာရကြပါတယ်ဆိုရင်ဘုသူကိုဆရာတင်ရမယ်။ဉာဏ်ကိုဆရာတင်ပြီးတော့ကုသိုလ်ပြုပါလို့ဓာတ်တော်ရင်နဲ့ကဲသားတို့ခေါ်လိုက်ကြ။ဆက်လက်ပြီးတော့တရားရှိမှကြနော်။တရားရှိမှရင်းနဲ့ဣရိယာပုတ်ပြောင်းလိုက်ပါ